ဆန္ဒပြပွဲမှာမြန်မာနိုင်ငံလုံးဆိုင်ရာလုံသမားတမကများအဖွဲ့ချုပ် CDUM ကဦးဆောင်ပြီးစက်ယုံအလုံယုံလုံသမားတွေနဲ့အစိုးရဝန်ထမ်းတချို့ပါဝင်တဲ့လုံသမား 2,000 လောက်ပါဝင်ခဲ့ပါတယ်လက်ရှိလုံသမားဝန်ကြီးဌာနကအလုံရှင်လုံသမားအငင်းပွားမှုတွေကိုဖြည့်ရှင်းပေးတဲ့နည်းလမ်းအပေါ် CDUM ဘိုးကော်မတီဝင်ကိုတဲနှင်းအောင်ကအခုလိုပြောပါတယ်
သူချင်းငင်းပွားမှုဆိုပြီးတော့အလုံသမားတမကခေါင်းဆောင်တွေကိုအလုံဖြုတ်တဲ့အခါတိုင်းမှာဒါကသူချင်းငင်းပွားမှုဖြစ်တယ်သက်ဆိုင်ရာစီရင်ပိုင်ခွင့်ရှိတဲ့တရားရုံးကိုတွားပါလို့ပြောတယ်ကျွန်တော်တို့ရဲ့လုံရှင်နေနဲ့ရှင်ပြိုင်ပြီးတော့ကျွန်တော်တို့အလုံသမားတွေတရားစွဲဖို့ဆိုတာလက်တွေ့အခြေအနေမှာဖြစ်နိုင်မှာမလားအလုံရှင်တွေမှာငွေကြေးတွေကအင်မတန်မှကျွန်တော်တို့တောင်းတင်းတယ်ဒါပြင်လက်ရှိမြန်မာနိုင်ငံရဲ့တရားစီရင်စနစ်အရကျွန်တော်တို့ယုံကြည်ဖို့ခက်ခဲပါတယ်အဲ့ဒါကြောင့်ကျွန်တော်တို့လုံသမားတွေကတမကဖွဲ့တယ်ပြုတ်တယ်တမကဖွဲ့တယ်ပြုတ်တယ်ကြာတော့ကျွန်တော်တို့ဘဝတွေဟာဒီနှောင်းစနေအငင်းပွားမှုဖြည့်ရှင်းမှုတွေကိုပြင်းပြင်းမပြင်းလို့ကတော့ကျွန်တော်တို့လက်တော့အလုံသမားတမကခေါင်းဆောင်နေသည်ခွေးရတဲ့ထင်ရခဲလိုပဲရဲရဲလေးပဲကြံပါတော့လေခင်ဗျာ
နာမည်2020ခုနှစ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေအနေနဲ့အလုံသမားတွေရဲ့အခွင့်အရေးကိုလှစ်လျူရှုထားတဲ့ဘဲပါတီကိုမဆိုအလုံသမားတွေကမဲထဲမှာမဟုတ်ကြောင်းလဲဒီနေ့ဆန္ဒပြသူတွေကပြောကြပါဗျ။ပြီးခဲ့တဲ့အစိုးရလက်ထက်မှာအလုံသမားတမကအဖွဲ့ဝင်တွေခေါင်းဆောင်တွေကိုတရားစွဲဆိုထောင်ချမှုတွေအမြောက်များရှိခဲ့ကြောင်းလက်ရှိအစိုးရလက်ထက်ရောက်ချိန်မှာပင်300နီးပါးရှိနေပြီးအလုတ်ဖြုတ်ခံရတဲ့အလုံသမားထောင်ကနန်းထိရှိနေပြီလို့ပြောပါဗျ။အလုတ်ရှင်အလုံသမားအငင်းပွားမှုဖြည့်ရှင်းရေးဥပဒေကိုပြင်ဆင်ပေးဖို့အလုံသမားတွေအတွက်အလုံသမားတရားရုံးထားရှိပေးဖို့နဲ့ဥပဒေချိုးဖောက်တဲ့အလုတ်ရှင်တွေကိုထိထိရောက်ရောက်အရေးယူပေးဖို့ကိုလည်းကိုတဲနှင်းအောင်ကတောင်းဆိုခဲ့ပါဗျ။
အလုံသမားငင်းပွားမှုဖြည့်ရှင်းဥပဒေမှာကျွန်တော်တို့ကတော့ရှင်းတယ်ခက်ပြက်ပြက်ပဲဥပဒေချိုးဖောက်တာကျွန်တော်တို့အလုံသမားတွေဥပဒေချိုးဖောက်ရင်ထောင်ထဲကိုကျွန်တော်တို့ရင်ကော့ပြီးဝင်မှမယ်အလုံရှင်တွေဥပဒေချိုးဖောက်လဲထောင်ထဲကိုရင်ကော့ပြီးဝင်ဖို့လို့စ조사ပေးပါလို့ကျွန်တော်တို့ငြင်းတန်းတောင်းဆိုတယ်ငွေများတရားနိုင်ကိုယုံကြည်မရှိပါဘူးအဲ့တော့ဒံငွေ100သိန်းကိုအခုချတယ်စဉ်းစားကြည့်ပါဦးညာကိုကတော့ကိုယ့်ရဲ့အလုံသမားခွင့်ရေးတွေကာကွယ်ဖို့လို့ဆောင်ရွက်ဖို့လို့ဆိုပြီးတော့ကျွန်တော်တို့တမကတွေဖွဲ့ကြတယ်တမကခေါင်းဆောင်လုပ်တယ်ဒီနေ့ဖွဲ့တယ်နောက်နေ့ပြုတ်တယ်တူးချင်းညင်းပွားမှုဆိုတရားစွဲရမယ်တဲ့တိတ်ပြီးပေါ့ကျွန်တော်တို့ကရင်းနာအဆုံးကတော့ကျွန်တော်တို့ကိုယ်တိုင်ဝေကောက်တင်ရောက်ခဲ့တဲ့အစိုးရကကျွန်တော်တို့သဖို့တရိုးကန်းတာပဲ
လက်ရှိအလုံသမားဥပဒေမှာအလုံသမားတမကတွေရဲ့အခန်းကဏ္ဍကိုထည့်သွင်းပြဋ္ဌာန်းပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်ဒါနဲ့ပတ်သက်ပြီး CDUM လက်ထောက်အထွေထွေအတွင်းရေးမှူးဒေါ်ဖြိုးစန္နာစိုးကအခုလိုပြောပါတယ်အလုံသမားပြဿနာတွေကိုအရေးတယူဆောင်ရွက်ပေးဖို့ကိုလည်းအစိုးရနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတောင်းဆိုကြပါတယ်
။ကျွန်တော်အလုံရှင်နဲ့ဒီဥပဒေတွေမပေါ်ခင်တုန်းကလို့ကျွန်တော်တို့ကသူစီးပွားပြက်ပြက်ကိုပဲဘဝပြက်ပြက်ကျွန်တော်တို့ကတိုက်ရမှာလားဒီနေရာနေပြီးတော့ကျွန်တော်တို့ရွေးကောက်တင်မြောက်ထားတဲ့ကျွန်တော်တို့အစိုးရနဲ့ကျွန်တော်တို့ရွေးကောက်တင်မြောက်ထားတဲ့ဒီသူလွှတ်တော်ကိုကျွန်မမေးချင်တာအဲ့တော့ကျမတို့ဒီနေ့မှာကျမတို့ထုတ်ဖော်တဲ့အတန်ကိုပြည်သူလွတ်တော်ကလည်းစောက်ကြီးကိုမဆိုင်ဘူးအစိုးရကလည်းကြားနေတယ်ပြချင်တယ်လို့ပြစိတ်ဝင်စားအောင်ဆိုရင်တော့ကျမတို့ရဲ့ဒီလိုငုတ်တုတ်ထိုင်နေမှာတော့မဟုတ်ဘူးဟုတ်တယ်မဟုတ်လား
CDUM ဘဟုကော်မတီဝင်တဦးဖြစ်တဲ့ဒေါ်ဝင်းသိန်ကြီးဆိုပြောသွားတာပါအလုံသမားရေးကိစ္စနဲ့ပတ်သက်ပြီးအစိုးရနဲ့တွဲဆုံဆွေးနွေးခွင့်ရဖို့ကြိုးစားနေကြောင်း CTUM ဥက္ကဋ္ဌဦးမော်မောင်ကပြောပါတယ်
။နိုင်ငံမှာရှိတဲ့အလုံသမားအင်အားစုကိုကိုစားပြုပြီးပြောနေတာပါဆိုတာကိုလည်းကျွန်တော်ကအားလုံးကိုကျွန်တော်တက်ဆိုင်ရလူကြီးမင်းများကိုကျွန်တော်တို့ကိုနားထောင်စေချင်ပါတယ်။ဒီစုဖွဲ့မှုကိုလည်းနေရာပေးဖို့လိုပါတယ်။ဒီစုဖွဲ့မှုရဲ့တင်ပြမှုကိုလည်းအလေးထားပြီးတော့ဆွေးနွေးပေးဖို့လိုပါတယ်လို့ကျွန်တော်ပြောချင်ပါတယ်။ ကိုယ့်ရဲ့အခွင့်အရေးကိုတော့ဘယ်သူမှအလကားမပေးဘူးညော့ဆိုပြီးတော့မပေးဘူးကိုယ်ဒီအချက်အလက်နဲ့တောင်းဆိုမှုကိုစနစ်တကျလုပ်ဖို့လိုမယ
်ဆန္ဒပြပွဲမှာလိုင်တာယာနဲ့ရွှေပြည်သာမျိုးနယ်ကစက်ယုံအလုံယုံလူသမားတွေဆောက်လို့ရလူသားတွေအပြင်မြမမိရထားဝန်ထမ်းတွေရေချောင်းပို့ဆောင်ရေးနဲ့စွမ်းအင်ဝန်ကြီးဌာနကဝန်ထမ်းတွေလည်းပါဝင်ခဲ့ကြပါတယ်ခင်ဗျာ